ရခိုင်ကချင်နဲ့ဆန်ပြည်နယ်တွေမှာစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အတွက်ဆိုပြီးမြန်မာစစ်ဖက်ထိတ်တန်းရာစီကြီး၃ဦးရဲဘက်ထိတ်တန်းရာစီကြီး၂ဦးနဲ့တပ်မတော်တပ်မနှစ်ခုလိုပေါ်အမေရိကန်ပြည်ထောင်စုကဩဂုတ်လ၁၉ရက်တောက်ကြနေ့မှာတန်ခတ်ရည်စီမှုတွေချမှတ်လိုက်တာပါမြန်မာနိုင်ငံကစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်သူတွေကိုယ်လုံးရဲ့အတွက်ကိုတော်ဝင်ယူစီဖို့နိုင်ငံတကာရဲ့ကြိုးပမ်းလှုပ်ဆောင်ခြင်းအနေနဲ့အခုလိုတန်ခတ်ရည်စီမှုချမှတ်တာဖြစ်တယ်လို့အရေးယူမှုချမှတ်တဲ့အမေရိကန်ဗန်ဒါရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုရေးယူတဲ့ပုံစံဟာအရင်ကာလတွေတုန်းကလူမှုရေးပုံစံတွေနဲ့မတူဘဲအတိအကျရေးယူတဲ့ပုံစံဖြစ်တာကြောင့်ဒီနဲ့တည်းလို့အမေရိကန်ခြေစပ်မြန်မာရေးလည်လာသူဒေါက်တာတင်းစုကပြောပါတယ
်ပထမဆုံးကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေလို့တခြားနိုင်ငံတခုကနေပြန်တန်ခိုင်ရေးယူရဆိုတော့အဲ့မကောင်းကြပါဘူးသို့တော့ကျွန်တော်တို့အနည်း20ကျော်ပြည်ပနိုင်ငံကြီးဆောင်ရွက်တဲ့ကာလတုန်းကဆက်စစ်ဆိုးလက်ထက်မှာလူခွင့်ချပောက်ဖို့ကိုရောင်းချပြီးတော့အရေးမှုတွေလိုမျိုးလုပ်ခဲ့ပါတယ်အဲ့ဒီတုန်းကတော့ဘာမာဆိုတဲ့မြန်မာနိုင်ငံတစ်ခုလုံးအပေါ်မှာခြားတဲ့လူဆိုင်ရှင်ခေါ်တဲ့တန်ခါရည်ယူမှုတွေဖြစ်ခဲ့ပါတယ်ခုလတ်ဘက်ကတော့ဆက်ပါတော့ခုနောက်ပိုင်းမှာတော့ဘာမာမြန်မာပြောင်းလဲတဲ့လူကရှိလာတဲ့နောက်ပိုင်းမှာတော့ဒီပြစ်မှတ်ထားအရင်းမှုတွေလုံလာတယ်ဒါကတော့ဝလုံးသိမ်းရိုက်ကန်နဲ့ဆိုင်တော့ဟိုစီရိုလေးလို့ကျွန်တော်မြင်ပါတယ်ခင်ဗျာမြန်မာပြည်တော်စုကစနစ်တကျလေးလာပြီးတော့သူတို့နိုင်ငံရဲ့နိုင်ငံရေး policy ရလောက်တာလို့ကျွန်တော်မြင်နေတယ်တချို့နိုင်ငံတွေနဲ့တော့မတူဘူးတနည်းအားဖြင့်ဆိုတာအချက်လက်အထောက်အထားခိုင်မာတယ်ညှင်းဆုပ်ချက်ပြီးဒီဈာနာပြည့်စုံမှုတွေကိုလုပ်ပြီးမှသူကဆုံးဖြတ်ချက်ချလာဖြစ်တဲ့အတွက်ဒီဟာလေးလက်မှုရှိတယ်လို့ကျွန်တော်ယူဆပါတယ
်ရုံမျိုးအခြေစမ်းညီမရေးလည်လာသူဒေါက်တာရန်ညူတင်ကလည်းအမေရိကန်နေနဲ့အသေးအချာစဉ်းစားလှုပ်ဆောင်တဲ့လုပ်ရတစ်ခုဖြစ်ယူဆပါတယ
်ဒီနေ့ထုတ်ပြန်ဖို့အတွက်ဒီအမေရိကန်အစိုးရအပိုင်းမှာရောနောက်အမေရိကန်သွတ်တော်အပိုင်းမှာရောတော်တော်လေးကိုအချိန်နဲ့ရှင်းနေပြီးတော့တော်တော်လေးနှိုင်းနှိုင်းချိန်ချိန်ပေါ့လေချိန်ချိန်ချိန်ချိန်နဲ့သူ့ခမိန်ဖုံးနှလုံးမူပြီးတော့ဖျားနဲ့ခြေလမ်းတစ်ခုလို့ကျွန်တော်တို့မြင်ပါတယ်တကယ်တမ်းကတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာရခိုင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ယုံကြည်မှုပြန်ပြီးရဖို့အရေးတကြီးလိုအပ်နေတဲ့အနေအထားဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ရောအမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ရောဖြည့်တွေ့ဆက်ဆံပြီးတော့ယုံကြည်မှုပြုရအောင်တစ်ဖက်မှမီဆောင်ရွက်ရမယ်အနေအထားမျိုးမှာရှိနေပါတယ်။အဲ့ဒါရှိအမေရိကန်ရဲ့တန်ခတ်ပြည်သူအရေးယူမှုနဲ့ပတ်သက်ပြီးတော့လည်းညီမအစိုးရအနေနဲ့ဖြည့်ဖြည့်ရော့ရော့ချေချေပြန့်ပြန့်ချိတ်ကပ်ဖြည့်ရှင်းဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါတယ်
။အမေရိကန်ရဲ့ဒီကြိမ်တန်ခတ်အရေးယူမှုထဲမှာအမတ်သုံးစစ်စင်ရဲ့အထူးဖော်မှုလုပ်ခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းအောင်ကျော်သောအမတ်ဆန်ကစစ်စင်ရဲ့ကုကဲမှုဌာနချုပ်မှုပုံမှုချုပ်ခင်မောင်ဆူနေကြားဆောင်တပ်ဖွဲ့မှုဟောင်းရင်းမှုချုပ်သူရဆန်းလွင်တပ်မကူကူတပ်မမှုလုပ်ခဲ့ဘူးသူပုံမှုချုပ်ခင်လိုင်တို့နဲ့အတူတပ်မကူကူနဲ့တပ်မသုံးသုံးတို့ပါပါဝင်ပါတယ်ဒီထဲကဒုဗိုလ်ချုပ်ကြီးဟောင်းအောင်ကျော်သောကို2018ခုနှစ်မတ်လ6ရက်နေ့ကတာဝန်ထမ်းဆောင်ခွင့်ရနာထားသောတပ်မတော်ကဇွန်လမှာသတင်းထုတ်ပြန်ထားပါတယ်ဒုဗိုလ်ချုပ်ကြီးဟောင်းအောင်ကျော်သောပုံမှုချုပ်ခင်မောင်ဆူနဲ့ရင်းမှုချုပ်သူရဆန်းလွင်တို့ဟာဒီကနေ့ဇွန်လမှာဥရောပသမဂ္ဂ EU နဲ့ကနေဒါတို့ကတန်ခတ်ရေးယူတဲ့စာရင်းထဲမှာလည်းပါထားသူတွေပါအမေရိကန်ရဲ့အခုတန်ခတ်ရေးယူမှုချမှတ်ချက်မတိုင်ခင်ကပဲရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုဆိုင်ရာစွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးဖို့တီးခြားလွတ်လပ်တဲ့ကော်မရှင်တစ်ခုကိုအစိုးရကဖွဲ့စည်းထားပါတယ်အခုရေးယူမှုကဒီကော်မရှင်ပေါ်ဖိအားပေးတဲ့သဘောမျိုးဖြစ်နိုင်ပါကလားဒေါက်တာတင်းစုရဲ့အမြင်က
ကျွန်တော်တော့ဟိုသက်ရောက်မှုဖိအားသဘောမျိုးတော့မမြင်ဘူးသို့တော်လည်းပဲနိုင်ငံတကာ PR ဆက်ရှိနေတယ်ဆိုတာကိုသိပြီးတော့ကော်မရှင်တော်လည်းကောင်းအစိုးရကတော်လည်းကောင်းဟာခိုက်တဲ့ဖြည့်ရှင်းမှုပေါ်မှာအရင်ကပို့ပြီးတော့ဟိုတတိကြီးရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ကော်မရှင်အနေနဲ့တကယ်ပဲတီးခြားလွတ်လပ်တဲ့ကော်မရှင်ဖြစ်ဖို့ဆိုရင်ပြည်တွင်းပြည်ပနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့တော်တော်ရန်မျိုးတင်ကအကြံပြုပါတယ
်အမေရိကန်ပြည်တော်စုရဲ့တွေ့ရှိချက်တွေတော့တပ်ပြီးထောက်ထားပြီးလည်းပဲရလတဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့တော့ထည့်သွင်းစဉ်းစားဖို့တော့ဘောဒါမျိုးဒီလာတုံးတာဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖြစ်ဖို့ဆိုရင်ကျွန်တော်အများအားဖြင့်ဒါနိုင်ငံတကာအတိုင်းအတိုင်းနဲ့လေပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်နောက်ပြည်တွင်းမှာရှိနေတဲ့ရခိုင်တိုင်းရင်းသားတွေကိုကူစားပြုတဲ့ရခိုင်မျိုးသားပါတီအပါအဝင်အဲ့ဒါပြည်တွင်းအင်အားစုတွေနဲ့လေပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်အဲ့ဒီလိုနှစ်ဖက်ဒုလုံးနိုင်ပြီးတော့တကယ်လွတ်လပ်ပြီးတကယ်ချားနေပြီးတော့တကယ်မှန်ကန်တဲ့အဖြစ်ရတွေကိုထေဟဘေအစီအစဉ်ကသာမျိုးပေါ်လာမှသာလျှင် နိုင်ငံတကာအတိုင်းအတိုင်းကိုပြည်ရင်းရောဂျုံကြည်မှုကိုပြင့်ပြင်နိုင်တဲ့တိရောက်နိုင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ခြေလှမ်းဖြစ်လာနိုင်တယ်လို့မြင်ပါတယ်
။ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးနီကီဟေလီကလည်းမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ပေါ်ထုတ်သွားမှာဖြစ်ပြီးကျူးလွန်မှုတွေကိုလည်းဆက်အရေးယူသွားမှာဖြစ်တယ်လို့ဩဂုတ်လ18ရက်နေ့စွဲနဲ့ပဲထုတ်ပြန်တဲ့တခုမှပြောထားတယ်လို့ဗာဇီတရားဆွဆူခံရတဲ့ရိုက်တာတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတန်းလို့ပေးဖို့လည်းထပ်ပြီးတောင်းဆိုထားပါတယ်။အခုတန်ခတ်ရည်ရွယ်မှုထဲမှာပါသူတွေရဲ့ပိုင်ဆိုင်မှုတစုံတရာအမေရိကန်မှာရှိတယ်ဆိုရင်ထိမ့်ချုပ်ကပ်မဲ့ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းအခုရည်ရွယ်ခံရတဲ့ဒီနေ့ဘယ်လိုဆက်ဆက်ပတ်သက်မှုမျိုးမှမလုပ်ရဘူးလို့ပိတ်ပင်တားမြစ်ထားပါတယ်ခင်ဗျာ။